ပုတ်ကုတ်ဆက်ဝိုင်းစီကလေရင်တန်ကြားလိုက်တာနဲ့ပြေးတဲ့သူကပြေးလွှားတဲ့သူကလွှားငိုတဲ့ကလေးကငိုပုတ်ခိုတဲ့နေရာရှာတဲ့သူကရှာနဲ့ကဘာပြတ်တယ်လို့ဖြစ်နေတာကဒုတိယကဘာစစ်နောက်ခံရုပ်ရှင်ကားတဲ့ကမဟုတ်တယ်လို့ VNN စစ်ပွဲတုန်းကဖြစ်ပျက်ခဲ့တာလည်းမဟုတ်ပါဘူးဟိုအဝေးကနိုင်ငံနေမှာဖြစ်နေတာလည်းမဟုတ်ပါဘူးဒီနိုင်ငံနဲ့ပါကိုဖြစ်နေတာပါလွန်ခဲ့တဲ့နှစ်နှစ်ကျော်ကမကြိုက်တာကိုမကြိုက်ဘူးလို့ပြောလို့ရတဲ့ဒီမိုကရေစီစနစ်ပြတ်တုံးပြီးမကြိုက်တာကိုမကြိုက်ဘူးလို့ပြောကြတဲ့သူတွေရဲ့သွေးမြေခါရတယ်လို့မျက်ရည်တွေအခုထိမချောက်ကြသေးပါဘူးလမ်းပေါ်ကလူလူဟာသူတို့ပေးတဲ့ပန်းတွေအစားကြည်စံနေတာရခဲ့တာပါငြိမ်ငြိမ်ချမ်းချမ်းဆန္ဒပြကြတဲ့လူတွေရဲ့အသက်ကိုကာကွယ်ပေးမဲ့ဒိုင်းတွေကအလုံးမဖြစ်တော့ဘူးဆိုတာသိလာကြတဲ့အခါကင်ထားတဲ့ဒိုင်းတွေကိုချတကယ်ကာကွယ်ပေးနိုင်တဲ့ပစ္စည်းတွေကိုရှာဖွေတင်ကြလိုက်ရှာကြတော့တာပါပဲ။တူမီလောက်နဲ့အာခံတဲ့သူတွေကိုမင်းတို့ကဒီမိုကရေစီနဲ့လူထုကိုကာကွယ်ပေးမှာဟုတ်လားဆိုပြီးလှုပ်လိုက်ကြတာခုခံကာကွယ်မှုအာကောင်ကျင်းထန်တဲ့နေရာတွေမှာမီးလောင်ပြင်တက်တက်ဖြစ်နေတာအခုဆိုကုန်တလောက်ရှိပါတော့မယ်။ရွာနာလို့လူတို့ကအညံ့ခံရင်သူတို့ခက်ဆက်ဆက်လှုပ်ခဲ့တယ်လို့ခြံစည်းရိုးအထက်ထက်ခင်းထားတဲ့ဝင်းကြီးတွေထဲမှာရွာတဲ့စခန်းသွင်းပြီးတော့ပညာပေးမဟက်ဆိုတော့လေတော်လှန်တဲ့အင်အားသာတိုးလာတဲ့အညံ့ခံသူမရှိပါဘူးဒီလိုနဲ့လုံးမရပြန်တော့အခုနောက်တစ်ဆင့်တက်လာတော့တာပါပဲဒါကတော့စိတ်အုပ်ချုပ်ရေးကြင်ညာပြီးငါတို့ကိုမထောက်ခံတဲ့သူမှန်သမျှအကုန်တတ်ဆိုတဲ့ဗျူဟာနဲ့လူလိုက်တတ်တော့တာပါပဲရွာတွေကိုသူတို့တွေလွတ်လိုက်တဲ့လူတွေရဲ့တာဝန်ကလူတတ်ဖို့တတ်တတ်ပါပဲဘယ်သူမှမပြေးနိုင်အောင်ရွာတွေကိုခိုးဝင်မပြေးနိုင်တဲ့လူတွေကိုဖမ်းအကြောက်တရားတွေဖြစ်လာအောင်လူမဆန်တဲ့တပ်နီးတွေနဲ့တပ်လူတွေသာတပ်နေတယ်သူတို့ကိုပြန်လုံမာတော့အကြောက်သားဗျာအာဃတ်တတိကဲလူတပ်သမားတွေဟာသူတို့ကိုပြန်မလုံနိုင်အောင်ရွာသားတွေကိုတတိုင်းလုံပြီးခီးဆက်နောက်ရွာမှာတတိုင်းလုံမဲ့ရွာသားတွေထက်ရရင်အရင်ရွာကဖမ်းလာတဲ့ရွာသူရွာသားတွေအကုန်လက်ဆဖြောက်တော့တာပါလက်ဆဖြောက်ရုံနဲ့မကသူတို့တက်တယ်မှာယောက်ျားရှည်တန်းထွက်ရင်နောက်တန်းမှာကြံခဲ့တဲ့မိန်းမတွေကအရင်လိုကွန်းစိငပိငချောက်ထည့်ပေးတာနဲ့မလုံလောက်တော့ပါဘူး။ငါယောက်ျားရှည်တန်းမှာမရင်းကျင်ရင်အစင်ပြေအောင်ဆိုပြီးတော့ကွန်တုံးနေပါထည့်ပေးရတဲ့အစင်လာသစ်ဖြစ်နေပုံပါပဲ။လက်နဲ့မရှိတဲ့ဒေသတွေလက်နဲ့မရှိတဲ့ရွာတွေမှာလူတိုင်းကာပြီးအစုလိုက်အပြုံလိုက်လူသက်ပွဲလုပ်နေသလိုလက်နဲ့အင်အားရှိတဲ့ဒေသတွေမှာလည်းသစ်ဆောင်စခန်းနေတဲ့ခိုးဝင်ပြီးလူတက်နောက်ကလိုက်ရင်ဖမ်းထားတဲ့လူတိုင်းကာပြီးပြေးတဲ့စစ်စင်ကြီးကိုဆင်နွှဲနေကြတာပါလူမျိုးတစ်မျိုးနဲ့တစ်မျိုးဂျင်းထက်ကိုယ့်လက်နဲ့ကိုရှာခိုင်းပြီးရှေတန်းရောက်တော့မင်းတို့အရင်တက်ဆိုပြီးတော့မောင်းသွင်းတော့တာပါပဲသူတို့မှိုက်တိုက်ထားတဲ့လူမျိုးလဲအလွတ်ပေးလားဆိုတော့မလွတ်ပါဘူးအဲ့ဒီလူမျိုးကိုလဲအကုန်တတ်တာပါပဲသူတို့ကာကွယ်ရမယ်ဆိုတဲ့ဘုံကြီးလဲအလွတ်ပေးလားဆိုတော့တတ်တာပါပဲဗျာကျင်းမိပြီးရှေ့ရတက်ရတာပဲအဖတ်တင်ပါတယ်တက်လို့ရတဲ့လောက်တက်ဖို့လာတာတက်လို့မရပဲမိတယ်အခါမှာကြတော့လက်သုံးချောင်းထောင်ပြတဲ့သူကပြသူတို့ရဲ့ခေါင်းဆောင်ကြီးကိုတံပြိုင်ဆဲပြတဲ့သူကပြားနဲ့အင်မတန်အပြစ်ကင်းစင်တဲ့သူတွေဖြစ်သွားကြပါတော့တယ်သူတို့တွေတွားလို့မရလာလို့မရတဲ့နေရာတွေကိုလည်းမလွတ်စေရပါဘူးတနိုင်ငံနဲ့တနိုင်ငံရှေးခေတ်ကစစ်ဖြစ်ခဲ့တယ်လို့ဘယ်သူမှအသက်ရှင်ခွင့်မရှိစေရဆိုတဲ့အတိုင်းဘုံကျဲနေပါပြီကလေးတွေအပြစ်မဲ့ပြည်သူတွေလည်းပြေးနေရပါပြီ။ဒါတွေဖြစ်နေတာဘသူ့ကိုအားကိုရမလဲဆိုပြန်တော့အာစီယံလဲလက်ခါပြယုံနဲ့လုံနိုင်ပါတော့တယ်။ရက်ကူပါလူဝိုင်းပါဆိုပြီးတော့အိန္ဒိနာချင်းနိုင်ငံတွေကိုအားကိုမယ်ဆိုပြန်တော့လဲကြည်ပါဗျာ။အိန္ဒိယဆိုရင်စစ်ကောင်စီကြောင့်အသက်သေးမှကြောက်လို့သူတို့နိုင်ငံနဲ့ခိုးလုံလာတဲ့လူတွေကိုဖမ်းပြီးထောင်ထဲထည့်ရင်ကဲတင်နေပါတယ်။ထိုင်းလည်းထို့တူပါပဲ။အိန္ဒိနာချင်းတွေထဲမှာဂယုတဆိုင်လုတာဆိုလို့တရုတ်ပဲရှိပါတော့တယ်တရုတ်အထူးကိုယ်စားလှယ်ဟာလက်နက်ကင်အဖွဲ့တွေနဲ့အပြေးလွှာတွေ့ပထမတွေ့ဆုံပွဲပြီးရင်ဒုတိယတွေ့ဆုံပွဲထပ်ပြီးတော့တွေ့ရေရေလဲလဲတွေ့နေပုံမြန်ကုလသမဂ္ဂအထူးကိုယ်စားလှယ်ထက်တော့အလုတ်လုတ်တယ်လို့ပြောရပါလိမ့်မယ်သူတွေ့တာကသူ့နိုင်ငံနားမှာစစ်လာမဖြစ်ကြနဲ့ဆိုပြောရင်စစ်ရှောင်ဒုက္ခတွေတွေဝင်မလာအောင်ခြံစည်းရိုးတွေကိုအထက်ထက်ကာတာပါပဲခြံစည်းရိုးကာတဲ့နေရာမှာတော့ထုံးစံတိုင်းစီလီခိုးခတ်လိုက်ရမှာပေါ့ဗျာကုလသမဂ္ဂဆိုတာကိုအားကိုးပြန်တော့တကားပိတ်အစည်းအဝေးလုပ်နေတာဘယ်အချိန်ပြန်ထွက်သွားမှန်းတော့မသိရပါဘူးကုလအနေနဲ့တကယ်လှုပ်ချင်ရင်အိမ်နီးချင်းနိုင်ငံအနေနဲ့ညှိပြီးတော့စစ်ဘေးဒုက္ခတွေအတွက်ခိုးလုံရာဆဲကူရာရိတ်ခါတွေပေးလို့ရပေမဲ့ စိုးရိမ်လွန်းစိတ်ထိခိုက်လွန်းနေဖြစ်နေပြီးတော့တကားပိတ်နေတာအခုချိန်ထိပါပဲတကယ်တမ်းအားကိုးရာဆိုလို့ငါတို့မှာငါတို့ပဲရှိတယ်ဆိုတဲ့အတိုင်းပြည်သူမှာပြည်သူပဲရှိတာပါဘယ်နေရာမှာအကြမ်းဖက်ခံရကျွန်တော်တို့တွေအကြမ်းဖက်ခံရတာပါပဲဘသူအတိုက်မြုံကိုဖျက်ဖျက်ကျွန်တော်တို့အတိုက်မြုံကိုဖျက်တာပါပဲငါတို့မှာငါတို့ပဲရှိတာပါဆိုတဲ့အတိုင်းငါတို့အချင်းချင်းလက်တွဲကူမှလွတ်မြောက်ရာလမ်းကိုရောက်နိုင်မှာပါဆိုတဲ့အကြောင်းပြောရင်ဒီအပတ်ရည်စရာမပါတဲ့ဟဟပါပဲအစီအစဉ်ကိုအဆုံးသတ်ပါရစေ